မေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်ယူဗယ်ဒီမြို့ကမူလာရန်ကျောင်းပစ်ခတ်မှုကနေလွတ်မြောက်ခဲ့တဲ့အသက်17နှစ်အရွယ်လေးရန်ကျောင်းသူတစ်ယောက်ကသူ့ရဲ့အတွေ့အကြုံကိုကွန်ဂရက်လွှတ်တော်ရှေ့မှာပုတ်ထူနေကထွက်ဆိုခဲ့ပါတယ်။တနတ်သမားက good night လို့ပြောပြီးတော့ကျမဆီယမရဲ့ခေါင်းကိုပစ်ပါတယ်။အတန်းဖော်တချို့နဲ့တင်မုန်းကိုလည်းပစ်ပါတယ်။ကြောပိုးအိတ်တွေထားတဲ့နေရာစီကျမသွားတဲ့အခါလမ်းပစ်လိုက်တဲ့အတွက်ကျမဘေးကတငယ်ချင်းကိုထိသွားပါတယ်လို့မီယာခရီလိုကသူ့ရဲ့အတွေ့အကြုံကိုပြောသွားတာပါ။တနတ်သမားပြန်ရောက်လာမယ်လို့ထင်တဲ့အတွက်ဆုံးသွားတဲ့အတန်းဖော်ရဲ့သွေးတွေကိုသူ့ကိုယ်မှာလှူပြီးတော့တေးချင်းအောင်ဆောင်ခွဲရတယ်လို့လည်းပြောပါတယ်။နောက်မှ911ကိုဖုန်းခေါ်ပြီးတော့အကူအညီတောင်းခဲ့တယ်လို့လည်း Rob Elementary ကျောင်းသူ Celero ကဗီဒီယိုကနေတစင်လွှတ်တော်ကြာနာပွဲမှာထွက်ဆိုသွားတာပါ။ကျောင်းတက်ရတာလုံခြုံတယ်လို့မခံစားရဘူးလို့လည်းသူကပြောပါတယ်။ကျောင်းသူလေးရဲ့အဖေဖြစ်သူမီဂဲလ်ဆယ်လီယိုကလည်းပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ပိုင်းသူ့သမီးလေးပြောင်းလဲသွားတယ်လို့လွှတ်တော်ရှေ့မှာထွက်ဆိုခဲ့တာပါ။စာသင်ကျောင်းတွေမှာလုံခြုံမှုမရှိတဲ့အတွက်အပြောင်းလဲလုပ်ဖို့မီဂဲလ်ဆယ်လီယိုကတိုက်တွန်းတောင်းဆိုသွားပါတယ်။အမေရိကန်မှာသနတ်ကန်အကြံဖက်မှုတွေဆက်တိုက်ဆိုးသလိုပေါပေါက်နေပြီးတော့တေဆုံးမှုတွေတိုးလာနေတဲ့အတွက်လွှတ်တော်အမတ်တွေအနေနဲ့တကူးကူလောက်ကင်ပေးဖို့ဘာဖလိုနဲ့ယူဗယ်ဒီမြို့ပြစ်ခတ်မှုနဲ့ကြုံခဲ့ရသူတွေရဲ့မိသားစုတွေကလွှတ်တော်ကြားနာပွဲမှာဒုတိယနေ့အဖြစ်လာရောက်ထွက်ဆိုနေတာလည်းဖြစ်ပါတယ်။